မြန်မာနိုင်ငံမှာပြောင်းလဲလှုပ်ဆောင်နေပေမဲ့စစ်မှန်တဲ့ဒီမိုကရေစီပေါ်ထွန်းလာဖို့အတွက်စင်ခုံမှုတွေရှိနေစေဖြစ်တဲ့အကြောင်းအမေရိကန်ထိပ်တန်းတက်လက်တော်မတူကသတိပေးလိုက်ပါတယ်။မွတ်စလင်ရိုဟင်ဂျာပြည်ထနာတန်းတန်းလက်လက်ခံနေတဲ့ညီငယ်ရရှိဖို့အခြေခံဥပဒေပြင်ဆင်ရေးစရာတွေလိုပြည်ပြည်ရမယ့်ကိစ္စတွေအများများရှိနေစေဖြစ်တဲ့အကြောင်းအမေရိကန်ထိပ်တန်းတော်လူများစုခေါင်းဆောင်မစ်မက်ကွန်နာကဒီကနေ့ပဲပြောကြားခဲ့တာပါ။
We in the United States will be watching intently to see what happens in Burma in the coming months and that we're prepared. ဒီလမ်းမှာလာရတဲ့မြန်မာနိုင်ငံမှာဘာတွေဖြစ်လာမလဲဆိုတာကို
အမေရိကန်ပြည်အောင်စုအနေနဲ့အဆက်မပြတ်စောင့်ကြည့်တော့မှဖြစ်တယ်လို့အပေါင်းလက္ခဏာဆောင်တဲ့အပြောင်းလဲတွေထွက်ပေါ်လာအောင်လဲတက်နိုင်တယ်များအားပေးတော့မှဖြစ်တဲ့အကြောင်းအထက်လွှတ်တော်မှာ Republican Party ရဲ့လူများစုခေါင်းဆောင် McConnell ကပြောကြားသွားခဲ့တာပါ။ပြည်ရင်ပြောင်းလဲရေးတွေရဲ့ရလဒ်တွေဟာမြန်မာနိုင်ငံနဲ့အမေရိကန်နဲ့တတမန်ရေးစီးပွားရေးစီးရီးရာဆက်ဆံမှုတွေပေါ်တက်ရောက်မှုတွေရှိနေတယ်လို့လည်းပြောဆိုသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားစီးရီးယားကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေလွတ်လာခဲ့ပြီးနောက်မှာပဲထိတွေ့ဆက်ဆံမှုတွေပုံမလွတ်ဆောင်လာခဲ့တယ်လို့လူခွင့်ရေးချုပ်ပေါင်းမှုတွေနိုင်ငံရေးပြည်내မှုတွေကြောင့်အမေရိကန်ပြည်အောင်စုကစီးပွားရေးပိတ်ဆို့တံခတ်ထားတာတွေကိုလည်းရှော့ချပေးထားတာဖြစ်ပါတယ်။